အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ကိုဝင်ရောက်တိုက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းဟယ်လင်းရောက်သေဆုံးသူက100နီးပါးအထိရှိခဲ့ပြီးတော့နောက်ထပ်လည်းတိုးလာနိုင်တယ်လို့ခန့်မှန်းနေပါတယ်။ဆယ်စုနှစ်တစ်ခုအတွင်းမှာရေပြင်းထန်အဆိုးအဝါဆုံးရင်ဆိုင်ခဲ့ရတဲ့မြောက်ကိုရိုလိုင်းနားပြည်နယ်မှာလမ်းတွေတံတားတွေပျက်စီးပြီးတော့အဆက်အသွယ်တွေပြတ်တောက်နေသလိုသေဆုံးသူတွေကဒီထက်ပိုတိုးလာနိုင်တယ်လို့လည်းဒေသခံတာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်
။ We're going to continue this effortto make sure that we rescue people, these swift water rescues are going on.
ကယ်ရိုလိုင်းနားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးရေဒ်ကော်ပါပြောသွားတာကတော့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေပါတယ်။သေဆုံးမှုတွေကိုအတည်ပြုရတဲ့လုပ်ငန်းကတော့အချိန်ယူပြီးတော့ရှုပ်ထွေးပါတယ်လို့ပြောသွားတာပါ။မြောက်ကယ်ရိုလိုင်းနားပြည်နယ်ဟာရာစုနှစ်တစ်ခုအတွင်းမှာအဆိုးအဝါဆုံးရေပြင်းထန်ကိုရင်ဆိုင်ခဲ့ရတာပါ။မုန်တိုင်းတန်အဆိုးအဝါဆုံးခံခဲ့ရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်က Asheville တောင်ပေါ်မြို့ပေါ်မှာတင်သေဆုံးသူက30ရှိပါတယ်။တခြားဒေသကသေဆုံးမှုတွေနဲ့ပါပေါင်းတယ်ဆိုရင်တော့တနင်္ဂနွေနေ့ထီကသေဆုံးသူအရေအတွက်က61ယောက်ကိုအတည်ပြုနိုင်ခဲ့ပါတယ်။ Hurricane Mona Helen ဟာ Florida ပြည်နယ် Bitbam ဒေသကိုပြီးခဲ့တဲ့ကြာသပတေးနေ့နောက်ပိုင်းတုန်းကပြင်းအားအဆင့်၄တိုက်နှုန်းတနအီကိုမိုင်140နှုန်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ Georgia တောင်မြောက်ကယ်ရိုလိုင်းနားနဲ့ Tennessee ပြည်နယ်တွေကိုဖြတ်သန်းတိုက်ခိုက်ခဲ့ပါတယ်။မုန်တိုင်းတိုက်ခိုက်မှုနဲ့အတူမိုးသီးထန်စွာရာသွန်းမှုကြောင့်နောက်ဆက်တွဲရေပေးထန်နဲ့လည်းရင်ဆိုင်ခဲ့ရတာပါ။တနင်္ဂနွေညအထိအင်ဂျေပေါင်း2တန်းကျော်ဟာလျှက်စစ်မီပြတ်တောက်နေပြီးတော့သမ္မတဂျိုးဘိုင်ဒန်ကတော့ကယ်ဆယ်ရေးနဲ့ကူညီရေးလုပ်ငန်းတွေကိုမထိခိုက်ဘူးဆိုရင်မုန်တိုင်းတန်တဲ့ဒေသကိုကိုယ်တိုင်သွားရောက်ကြီးရှုမယ်လို့ပြောပါတယ်ရှင်။